ဘာလင်မြို့ကလူစီကားတဲ့ခရစ်မတ်ဈေးတစ်ခုတည်းကိုတနင်္လာနေ့ကထရက်ကားတစ်စီးမောင်းဝင်ပြီးတော့တိုက်ခတ်မှုနဲ့ဆက်နွယ်ပတ်သက်နေသူတူနီရှန်အမျိုးသားတစ်ယောက်ကိုဂျာမနီရဲတပ်ဖွဲ့ကရှာဖွေနေပါတယ်။ဂါဇာမြို့မှာမွေးဖွားသူတူနီရှားနိုင်ငံသားအန်နစ်အမရီဆိုသူကိုဖမ်းဆီးဖို့အတွက်ဝရမ်းကိုဗိုလ်ထုနေမှာထုတ်ပြန်လိုက်ပါတယ်။ဖမ်းဆီးဖို့ထုတ်ပြန်တဲ့နိုတစ်စာထဲမှာဒီလူဟာနာမည်ကွဲ6မျိုးရှိပြီးတော့နိုင်ငံသား3မျိုးတုံးဆွဲခဲ့မှုတဲ့အကြောင်းလက်နဲ့ကန်ဆောင်ပြီးတော့အန်ရရှိသူတူဦးဖြစ်တယ်လို့လည်းဖော်ပြထားပါတယ်။အဲ့ဒီလူရဲ့မျက်လုံးဟာအညိုရောင်ဖြစ်ပြီးတော့စပင်ကတော့အမဲရောင်ဖြစ်ပါတယ်။ဂျာမနီအာနာဘယ်နီကဒီလူရဲ့ဓာတ်ပုံနှစ်ပုံကိုဖြန့်ဝေထားပြီးတော့ခမန်းသူ့ရဲ့အရက်အမြင့်နဲ့ခန္ဓာကိုယ်အလေးချိန်တို့ကိုလည်းဖော်ပြထားပါတယ်။ရဲတပ်ဖွဲ့ကအဆိုပါလူကိုဂျာမနီနိုင်ငံအနှံ့ပြားနဲ့ဥရောပတိုက်အတွင်းရှန်ဂန်ဗီဇာကင်းလွတ်ခွင့်ပြုထားတဲ့တိုင်းပြည်တွေမှာလိုက်လံရှာဖွေနေပါတယ်။တန်တရားရှိတဲ့တန်တရားရှိပြီးတော့ဖမ်းဆီးထားသူနောက်တစ်ဦးဖြစ်တဲ့ပါကစ္စတန်နိုင်ငံသားကိုတော့တက်တီအထောက်ထားခိုင်လုံမှုမရှိတဲ့အတွက်ပြန်လွှတ်ပေးလိုက်ပါတယ်။လုံခြုံရေးအဖွဲ့အစည်းတွေကဗိုလ်ရုံးနေမှာသတင်းစာရှင်းလင်းပွဲပြုလုပ်ပြီးတဲ့နောက်အမရီဟာတန်တရားရှိသူအစ်တစ်ဖြစ်တဲ့အကြောင်းဂျာမနီပြည်ထရေးဝန်ကြီးကပြောဆိုပါတယ်။ဒါပေမဲ့အဲ့ဒီလူကိုတန်တရားရှိသူအဖြစ်သာသတ်မှတ်ထားပြီးတော့ကျူးလွန်သူအဖြစ်တရားပေါက်ပြောဆိုတာမျိုးတော့မဟုတ်သေးဘူးလို့လည်းပြောပါတယ်။မီဒီယာတွေကရေးသားထုတ်ပြန်နေကြသလိုအမရီဟာအစ္စလာမစ်အစွန်းရောက်အဖွဲ့တွေနဲ့ဆက်နွယ်ပတ်သက်မှုရှိနေတယ်ဆိုတဲ့အချက်ကိုတော့ပြည်ထရေးဝန်ကြီးကအတည်ပြုဖို့ညင်းဆိုထားပါတယ်။